အီရန်ကထိပ်တန်းဗိုလ်ချုပ်ကြီးတူသေဆုံးတဲ့နှစ်ပတ်လိုက်ခန္ဓာတစ်ခုမှာဘုံပေါက်ကွဲလို့လူ103သေဆုံးခဲ့ပြီးဒါဇင်နဲ့ချီဒဏ်ရခဲ့ကြောင်းအီရန်အစိုးရကဗုဒ္ဓဟူးနေ့မှာကြေညာပါတယ်။2020တုန်းကအမေရိကန်ရဲ့အဝေးထိန်း drone တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အီရန်တော်လိုင်းအဆောင်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီး Qasem Soleimani ရဲ့တင်းကြိုင်းနေရာမှာကျင်းပတဲ့နှစ်ပတ်လည်ဆူတောင်းပွဲအတွင်းဘုံကွဲခဲ့တာပါ။ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ကြောင်းအီရန်အရာရှိတူကပြောပါတယ်။ဘသူလက်ချက်လဲဆိုတော့အဖွဲ့တစ်ခုခုဒါမှမဟုတ်နိုင်ငံတစ်ခုခုကအခုလောလောဆယ်ထုတ်ပြောတာမျိုးမရှိသေးပါဘူး။အီရန်ဟာပြပရောက်အဖွဲ့တွေစစ်သွေးကြွအဖွဲ့အစည်းတွေနဲ့ရန်လိုတဲ့နိုင်ငံတွေအပါဝင်တိုက်ခိုက်မှုကိုလှုပ်ဆောင်နိုင်တဲ့ရန်သူအများပြားရှိနေတာပါ။အစ္စရေးနဲ့3လနီးပါးကြာဖြစ်နေတဲ့စစ်မှလည်းဟားမတ်အပြင်လေဘနွန် CS ပြည်သူစစ် Hezbollah နဲ့ယီမင်ကဟူတီသဘုံတွေကိုအီရန်အစိုးရကကြွထောက်နှောက်ခံပြုပေးထားပါတယ်။2020ဇန်နဝါရီလကအမေရိကန်ရဲ့တိုက်ခိုက်မှုကိုတော့အဲတုန်းကသမ္မတဒေါ်နယ်ထရန့်ကအမေရိကန်တန်မန်နီနဲ့စစ်တပ်ဖွဲ့ဝင်တွေကိုစိုးရတဲ့တက်ခတ်မှုတွေလုပ်ဖို့ဆူလမန်နီကကြံစည်နေလို့သူ့ကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တယ်လို့ထုတ်ပြောခဲ့မှုပါတယ်များ